ဒီနေ့ဧဝံဂေလိကျမ်းစာတော်မြတ်ဖြစ်တဲ့ရှမာတေဥဧဝံဂေလိကျမ်းအခန်းကြီး26အခန်းငယ်14ကနေ25မှာယူဒာအစ်စကာရီယိုယေရှုဖျားရှင်အားအနှံ့ရန်ယဟန်အကြီးငယ်များနဲ့အပေးယူလုပ်ပါတယ်။ငွေဒင်းက30နဲ့သဘောတူညီမှုရသွားတယ်။ညစာစားတဲ့အချိန်ကိုရောရှင်ကတင်းတို့တဲကတူငါကိုတစ္ဆာဖောက်လိမ့်မယ်လို့မိန့်တော်မူတယ်။ဒီခါမှာတပည့်တော်ကြီးများအားလုံးအလွန်ဝမ်းနည်းကြကြရတယ်။ယေရှုဖျားရှင်ကမိမိကိုတစ္ဆာဖောက်တဲ့အပြစ်သည်အဘယ်မျှကြီးမားကြောင်းမိန့်တော်မူပါတယ်။လူသားအပေါ်၌တစ္ဆာဖောက်တော်သူသည်အမင်္ဂလာရှိ၏။ထိုသူသည်မွေးဖွားခြင်းမခံခဲ့ရလျင်သာ၍ကောင်း၏။ဒါပေမဲ့ဒါကိုကြားသိရတဲ့ယူဒာအစ္စကာရီယုတ်သူ့ရဲ့တစ္ဆာဖောက်လုပ်ငန်းကိုဆက်၍ဆောင်ရွက်တဲ့ရတ်တန့်ခြင်းမရှိဘူးငွေဒင်းက30နဲ့ယေရှုဖျားရှင်ကိုတံပိုးဖြတ်တစ္ဆာဖောက်တယ်ကြီးလေးတဲ့အပြစ်ဖြစ်ကြောင်းတတိပေးခြင်းခံရတော့လဲလွတ်လပ်စွာဆက်၍ကျူးလွန်ခဲ့တယ်ဝါတွင်ကာလရဲ့နောက်ဆုံးအချိန်ကိုရောက်ကြပြီနောင်တတရားကင်းမဲ့လျက်ဆက်၍အပြစ်ပြုနေခြင်းများရတ်တန့်ကြရမှာဖြစ်တယ်နောင်တယူလျက်အာဘပြည့်ခြင်းဆက်ကရမန်တုသို့ချဉ်ကပ်ခါကိုယ်တော်ပေါ်၌တစ္ဆာတည်ကြည်သောသူများအဖြစ်ဆက်လက်ရှင်သန်ကြရပါမယ်။သင်တို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ။